အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာရှိတဲ့ဗုဒ္ဓဘာသာဖုံးတော်ကြီးကျောင်းတစ်ကျောင်းကိုဩဂတ်စ်လတုန်းကဘုံခွဲမှုနဲ့ဆက်နေပြီးတော့အဲ့ဒါနဲ့ပတ်သက်တဲ့အကြမ်းဖက်ကုန်ရက်ဖွဲ့ကလူ3ဦးကိုဖမ်းဆီးထားတယ်လို့အင်ဒိုနီးရှားကပြောပါတယ်။ဖမ်းထားတဲ့လူ3ဦးဟာအဘူအူမာအဖွဲ့ဝင်အကြမ်းဖက်အဖွဲ့ဝင်ဖြစ်တယ်လို့သံသယရှိတဲ့အကြောင်းအင်ဒိုနီးရှားရဲကပြောပါတယ်။အဲ့ဒီဖွဲ့ဟာလူ2ဦးထိခိုက်ဒဏ်ရာရခဲ့တဲ့ဒီဂျကာတာကအဲ့ဒီဘုံကြီးကျောင်းဘုံခွဲမှုကိစ္စနဲ့ပတ်သက်တဲ့အပြင်ကျောင်းမြေရနာဆိုင်တွေကိုလူယူမှုနဲ့ဒီခရစ်မတ်နဲ့နှစ်သက်ကူးတွေမှာအကြမ်းဖက်မှုတွေနဲ့လည်းပတ်သက်ဆက်နွယ်နေပါတယ်။ဒီလူတွေဟာလာမယ့်ခရစ်မတ်အားလိုက်ရက်မှာအနှောက်ယှက်ပေးဖို့ကြံစည်နေသူတွေကိုအရေးယူသွားဖို့အာဏာပိုင်တွေဘက်ကအသင့်ပြင်ထားတယ်လို့အင်ဒိုနီးရှားမျိုးသားရဲတပ်ဖွဲ့ရဲ့ရဲချုပ်က VOA ကိုပြောခဲ့ပါတယ်။